နိုဝင်ဘာလနဲ့ပေါ့နော်အခုဒီဇမလအတွင်းပေါ့နော်ဆရာတို့ဒီကျမိုက်ဝင်ကြီးဌာနအနေနဲ့ဒီတနိုင်ငံလုံးကဒီအသက်6လနေ15နှစ်ကလေးငယ်တွေကိုဟိုဂျပန်အုံနောက်ရောင်ကာကွယ်ဆေးလိုက်လံထိုးပေးခဲ့တာရှိရပေါ့နော်ဆရာဒါဒီအနေထားရဟိုဘလောက်ကြီးအတွက်လောက်များထိုးပေးနိုင်တဲ့အခြေအနေရှိလဲလို့ပါရှင
်14သန်းလောက်ကျွန်တော်တို့မှန်းခဲ့ပြီမယ်ကျွန်တော်တို့ဒီခုတကယ်တမ်းဒီလူတွေကိုပြည်သူလူထုနဲ့ကျွန်တော်တို့ចောင်းပြည်သူလူထုရောမှာထိုးတဲ့ခါမှာတော့ကျွန်တော်တို့ကဒီ73တသမကျွန်တော်တို့က3လောက်ပဲပေါ့เนาะဒီလောက်ပဲကျွန်တော်တို့ထိုးတဲ့လူကြီးရရှိခဲ့တဲ့အတွက်ကျွန်တော်တို့ကဒီ93သတ္တမ2ရာဂိုင်းနှုန်းလောက်ကျွန်တော်တို့ထိုးနှံပေးခဲ့ပြီဖြစ်ပါတယ
်ဟုတ်ကဲ့ဆရာဒီအချိန်ထိုးပေးတာပေါ့เนาะဒါဟိုတနိုင်ငံလုံးအတိုင်းအတာအနေထားရဆိုရင်ဒါပထမဆုံးအချိန်လို့လည်းသိရရဲ့ဆရာရဲ့ဟိုဘာကြောင့်ပေါ့เนาะအခုလိုမျိုးတနိုင်ငံလုံးအတိုင်းအတာအနေနဲ့ဆရာတို့ထိုးဖို့ဆောင်ရွက်ရတာမျိုးလဲရှင
်အရင်တော့ကတော့ကျွန်တော်ကမြန်မာနိုင်ငံမှာလို့မြန်မာနိုင်ငံလုံးမဖြစ်သေးဘူးတခြားဒီရခိုင်တို့ဒီ AR တို့ရန်ကုန်တို့မှာပို့ပြီးတော့အဖြစ်များခဲ့တာပေါ့အခုဒီနောက်ပိုင်းနှစ်တွေမှာကျွန်တော်တို့ဒီ2012ကနေဒီ2016လောက်အထိဒီဒါအရဆိုရင်ကျွန်တော်တို့ကဒီတနိုင်ငံလုံးမှာကိုပဲဖြစ်ပွားတဲ့နှုံးကများလာတယ်ဒီကုသမှုအတွက်ကကျွန်တော်တို့ထိရောက်တဲ့ကုသမှုစီဝါမှုကမပေါ်သေးဘူးမပေါ်သေးတော့ကျတော့ကျွန်တော်တို့ကဒီယောဂဖြစ်ပွားပြီဆိုရင်ယောဂဖြစ်ပွားသူတွေရဲ့ဒီ20ရာနေ30ရာခိုင်နှုံးလောက်ကဘာပေါ့တိတ်ဆုံးမှုတွေဖြစ်နိုင်တယ်နောက်တစ်ခုက30ရာခိုင်နှုံးလောက်ကတော့ဒီဘာပေါ့သူ့ရဲ့ဘဝတစ်လျှောက်လုံးမှာနာရာရှိဒုက္ခိတဘဝနဲ့ဥပမာဒီညာရီမမီတာတို့ဘာပေါ့ကုကာရတွေချို့တဲ့ပြီးတော့ကြတော့ဒီမူမမှန်တဲ့လှုပ်ရှားမှုတွေနဲ့ပေါ့နော်ဒါတနည်းအားဖြင့်တော့ဒုက္ခိတဘဝကိုရောက်သွားနိုင်တယ်ဒါကြောင့်မို့ဒီယောဂဟာတကယ်တမ်းပြောရင်တော့ရန်ကိုပြင်းထန်တဲ့ယောဂတစ်ခုဖြစ်တယ်အဲကြတော့ဒီလိုယောဂမျိုးပြင်းထန်တဲ့ယောဂမျိုးကိုမှကျွန်တော်တို့ကကာဝယ်နိုင်တဲ့တစ်ဖက်ကကာဝယ်ဆေးရလဲပုံနေပြီးလန်းလန်းလန်းမိနေပြီဆိုရင်ဒါကျွန်တော်တို့ရဲ့ဒီမြန်မာနိုင်ငံမှာရှိတဲ့ကလေးသူငယ်တွေအကုန်လုံးအတွက်ကိုဒီအရောင်ကျွန်တော်တို့ကစီမံချက်ချပြီးဆောင်ရွက်ခဲ့တာတကယ်တမ်းပြောရင်တော့ဒီစီမံချက်ကိုကျွန်တော်တို့ကဒီ2019မှာအကောင့်တွေဖော်ဖို့အရေးကိုလွန်ခဲ့တဲ့ကျွန်တော်တို့က3နှစ်လောက်တည်းရတာကိုကျွန်တော်တို့အကုန်လုံးဒီလိုအပ်မဲ့ဈေးဝါလိုအပ်မဲ့ငွေကြေးလိုအပ်မဲ့ဒီကျွန်တော်တို့ပြင်ဆင်မှုတွေအကုန်လုံးကိုကျွန်တော်တို့လုပ်ခဲ့တာဖြစ်တယ
်ဆရာအဲ့လိုပေါ့နော်ဒီမြန်မာနိုင်ငံမှာဆိုရင်ဒီဂျပန်အုံနောက်ရောင်ပေါ့နော်ယောဂခံစားခဲ့ရတဲ့ဥယျာဉ်တွေပေါ့နော်ပြီးခဲ့တဲ့နှစ်ပိုင်းတွေကဘလောက်လောက်များရှိခဲ့တဲ့အနေအထားတွေများရှိလဲလို့ပ
ါဒီ2012ကနေပြီးတော့ကျွန်တော်တို့ဒီဘက်အခုတံပေးမလုပ်ခင်2016အထိပေါ့နော်ကျွန်တော်လေ့လာစောင့်ကြည့်တဲ့အခါမှာဒီ2012လောက်မှာဆိုရင်တော့ဂျပန်အုံနောက်ရောင်ယောဂ left ကနေပြီးတော့ laboratory နဲ့ confirm က14ယောက်လောက်တွေ့ခဲ့တာပေါ့နောက်2013ကျရင်တော့18ယောက်လောက်ရှိလာတယ်2014မှာကျတော့50လောက် left confirm 50လောက်ဖြစ်လာ2015မှာတော့113ယောက်လောက်နဲ့2016မှာဆိုရင်တော့ဒီ390ကျော်လောက်အထိကျွန်တော်တို့ကပို့ပြီးတော့တွေ့လာတာတွေ့တာပေါ့နော်ဆိုတော့ဆိုလိုတဲ့အဓိပ္ပာယ်ကတော့ကျွန်တော်တို့ကတနိုင်ငံလုံးတိုင်းတာနေနဲ့ကူးဆက်လာတယ်ဖြစ်တဲ့ဟာလည်းပိုများလာတယ်ပေါ့ဒါကြောင့်မလို့လဲကျွန်တော်တို့ကလာမယ့်နှစ်တွေမှာဒီတိုင်းတာကျွန်တော်တို့ကကာဝယ်စည်းနဲ့ကာဝယ်လို့ရပါရဲ့နဲ့မကာဝယ်ဘူးဆိုရင်ဒီလိုမျိုးဂျမန်အုံနောက်ရောင်ယောဂဖြစ်ပွားတဲ့ကလေးတွေပိုပြီးတော့များလာပြီးတော့ကျွန်တော်တို့ကလေးတွေပိုပြီးတော့ဒုက္ခတာဖြစ်နိုင်တာရှိလာတာပေါ့
ဆရာဆရာအခုဆိုရင်ဒါစီမံချက်ကာလလည်းပြီးသွားပြီပေါ့ဆရာရဲ့ဒီစီမံချက်ကာလပြီးရဲ့နောက်ပိုင်းမှာဒီကာကွယ်ဆေးကိုပေါ့ဂျပန်အုံနောက်ရောင်ကာကွယ်ဆေးကိုဒါအသက်6လပြည့်တဲ့အခါမျိုးမှာဒါတခြားကာကွယ်ဆေးနဲ့ရောပြီးတော့ဒီကလေးတွေကိုထိုးပေးမယ်ဆိုပြီးတော့လည်းတည်ထားပါတယ်အဲ့ဒီအခါမျိုးကြတော့အခုဆိုရင်လည်းဒါသက်တမ်းနီးပါးလောက်ကြံခဲ့တယ်ပေါ့နော်ဒီကြံခဲ့တဲ့ကလေးတွေအနေနဲ့ရောဟိုဘလို့ပုံစံထိုးရမယ်အနေအထားတွေဖြစ်သွားမလဲဆရာ
ဒါပေမဲ့အကြောင်းမျိုးကြောင့်သွားတော့လို့ဒီမထိုးလိုက်ရတဲ့ကြံခဲ့တဲ့ကလေးအုပ်စုကတော့ဒီအတိုင်းအတာတစ်ခုကြီးတော့ကြံနေပေါ့နော်ဒီအတိုင်းအတာအုပ်စုတွေကိုကျွန်တော်တို့ကပြန်ပြီးတော့နောက်တစ်ချိန်အနေနဲ့ပြန်ထိုးဖို့ဆိုတာတော့လောလောဆယ်တော့ကျွန်တော်တို့ကျန်းမာရေးနဲ့အခရာဝန်ကြီးဌာနဒီပြည်သူ့ကျန်းမာရေးဦးစီးဌာနအနေနဲ့ဒါဆုံးဖြတ်ချက်မရှိသေးပါဘူးပြန်ထိုးဖို့အစီအစဉ်တော့လောလောဆယ်မရှိသေးပါဘူးဆိုတော့ကျွန်တော်တို့ကလည်းအဲအကြောင်းမလို့ဒီကမ်ပိန်းအတော်တွင်းမှာဒီလိုအဖိုးတန်တဲ့ဒီလိုဈေးကြီးပေးထိုးရမယ့်ဈေးကိုကျွန်တော်တို့ကဒီစီမံချက်အတွင်းမှာလာပြီးတော့အင်းနဲ့အားနဲ့လာထိုးကြဖို့ဆိုပြီးတော့ကျွန်တော်တို့ကဒီစော်ဩခဲ့တာပါ
ဒီစီမံချက်ကာလအတွင်းမှာကာကွယ်ဆေးထိုးလို့ဟိုတည်ဆုံးခဲ့တဲ့ကလေးငယ်တဦးမှမရှိဘူးလို့ပြောနိုင်မလားဆရာ
အဲ့လိုတော့မဟုတ်ပါဘူးကာကွယ်ဆေးထိုးပြီးဖြစ်ပွားတာနဲ့ကာကွယ်ဆေးချောင်းဖြစ်တာနဲ့လုံးဝမတူပါဘူးကာကွယ်ဆေးချောင်းတာဖြစ်မယ်ဆိုရင်ကျွန်တော်တို့ထိုးတာအများကြီးပဲ73သန်းကျော်တောင်ထိုးတာဒီဆေးချောင်းတာဖြစ်မယ်ဆိုရင်ဒီထက်မကအများကြီးဟာဖြစ်ရမှာပေါ့ကာကွယ်ဆေးထိုးပြီးနောက်ဆက်တွဲဖြစ်ပွားပြီးတော့တည်ဆုံးမှုကပထမ phase မှာ9ယောက်ရှိခဲ့တယ်ဒုတိယ phase မှာလည်းကျွန်တော်တို့9ယောက်ပဲပေါ့เนาะအဲ့ဒီလူအကုန်လုံးကကျွန်တော်တို့ပြင်ဆင် follow ပြီးတဲ့အခါမှာဒီကာဝယ်ဆေးကြောင့်လုံးဝမဟုတ်ဘူးဆိုတော့ကျွန်တော်ကအတိအကျပြောနိုင်ပါတယ်ထိုးပြီးတဲ့အချိန်တော်တွင်မှာသူတို့ရဲ့တခြားယောဂအခန်းဖြစ်တဲ့ဟာနဲ့တိုက်ဆိုင်ပြီးတော့ကြတော့ဒီယောဂအခန်းအဲ့ဒီရင်မှာသူတို့ထကြွပြီးတော့ဒါ တိုက်ဆိုင်ပြီးတော့တည်ဆောင်းရတာတွေပဲတွေ့ရှိရပါတယ်
ချိန်ပေးဖြစ်ပေးရ RFA ကျေးဇူးတင်ပါတယ်ရှင်
ဟုတ်ပါတယ်